ကမ္ဘာအကြီးဆုံးဖြစ်တဲ့အမေရိကန်စီးပွားရေးဟာအခုအခါမှာပြန်လည်ထူထောင်ရေးအဆင့်ကိုရောက်ရှိနေပြီလို့အင်ဂျီရောစီးပွားရေးအကြံပေးလယ်ရီကုဒ်လိုကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာကိုပိတ်ပစ်ခဲ့ရတဲ့အတွက်အမေရိကန်စီးပွားရေးကိုအတော်လေးထိခိုက်ခဲ့တာပါ။လာမယ့်လတွေအတွင်းအလုံးလက်မဲ့ဥယျာဉ်ဆက်ပြီးမြန်မာနေဆဲရှိမှာဖြစ်တယ်လို့လည်းလေ့လာသူတွေကကြိုတင်ခန့်မှန်းထားပါတယ်။ဒါပေမဲ့လည်း CNN ရုပ်သံသတင်းဌာနနဲ့မေးမြန်းကမ်းမှာကုဒ်လိုပြောသွားတာကတော့အမေရိကန်စီးပွားရေးဟာပြန်လည်လည်ပတ်နေကြောင်းနဲ့2021ခုနှစ်ဟာခိုင်မာတဲ့နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့လည်းဆိုပါရယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေဆဲဖြစ်ပါရယ်။ကူးစက်ခံရသူပေါင်း300,000ကျော်ရှိနေပြီးသေဆုံးသူစုစုပေါင်းဟာ13,500ကျော်ရှိခဲ့ပြီးလာမယ့်လတွေအတွင်းမှာလူပေါင်းသိန်းနဲ့ချီသေဆုံးဖို့ရှိတယ်လို့လည်းခန့်မှန်းထားပါရယ်။အမေရိကန်နိုင်ငံမှာတရားဝင်စီရင်ထုတ်ပြန်ချက်အရမေလမှာအလုပ်လက်မဲ့နှုန်းဟာ 73.3 ခိုင်နှုန်းရှိတယ်လို့ဆိုပေမဲ့စစ်တမ်းကောက်ယူမှုအမှားယွင်းတွေဖြစ်ခဲ့တာကြောင့်တကယ်တမ်းအလုပ်လက်မဲ့နှုန်းဟာ 16.4 ခိုင်နှုန်းအထိရှိတဲ့ကြောင်းတာဝန်ရှိသူတွေကပြောပါရရှင်။